ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေမိဇေးကိုစတင်တွေ့ရှိစံသက်ခဲ့တဲ့ဝီလျံထော့မတ်ဂရင်းမော်တင်ရဲ့အကြောင်းကိုပြောပြချင်ပါတယ်သားရီရဲ့တမိုင်းတလျှောက်မှာမိဇေးလောက်တံပိုးမြင့်မြင့်ထားတဲ့တည်ထွင်မှုမျိုးနည်းနည်းပဲရှိပါတယ်။ခွဲစိတ်တဲ့အခါမှာမနာကြောင်ပြုတ်လို့ဖို့အတွက်ဆေးတွေရှိခြင်းဟာလူတွေအတွက်အင်မတန်မှအသုံးဝင်တဲ့အရာဖြစ်ပါတယ်။ဝီလျံထော့မတ်ဂရင်းမော်တင်ရဲ့ကြိုးစားဆန်းသက်တွေ့ရှိချက်ကိုအရင်းမူလပြုပြီးခွဲစိတ်ကုသတဲ့အခါမှာမိဇေးပေါ်လာတာဖြစ်ပါတယ်။မဆက်ချူဆက်နယ်ချာတန်မှာမော်တင်ကို1839ခုနှစ်ကမွေးဖွားခဲ့တယ်လို့ဆိုပါရယ်လူလာမြောက်တဲ့အခါဘော်လ်ဒီဖိုးကောလိပ်မှာသွားဘက်ဆိုင်ရာဆရာဝန်ပညာကိုတင်ယူခဲ့တယ်1843ခုနှစ်မှာတော့သွားဘက်ဆိုင်ရာဆရာဝန်ဖြစ်လာခဲ့ပါတယ်1843နှစ်တွေမှာဒေါက်တာဟောရစ်ဝဲလ်စ်ရဲ့လက်ထောက်ဖြစ်ခဲ့ပါတယ်သူထက်အသက်ကြီးတဲ့ဝဲလ်စ်ကိုယ်တိုင်ကမိဇေးကိုစိတ်ဝင်စားခဲ့တယ်။သူတို့ဖက်ဆက်လုပ်ခဲ့ပေမဲ့အဆင်မပြေဖြစ်ခဲ့ပြီး1843မှာလူချင်းခွဲခွာလိုက်ကြပါတယ်။နောက်တစ်နှစ်အတွင်းမှာဝဲလ်စ်ကရေငွေးလို့တင်စားပြီးခေါ်ကြတဲ့ Nitrous Oxide ကိုမိဇေးသုံးဖို့ဆန့်သက်ကြည့်ပါတယ်။ Connecticut နဲ့ Hartford မှာသွားဆိုင်ရင်ဒီလိုအငွေ့ကိုသုံးဖို့ဆန့်သက်အောင်မြင်ခဲ့ပါတယ်။ဘော့စတန်မှာလာပြီးလူအများရဲ့ရှေ့မှာအငွေ့ရဲ့အကျိုးအာဏိသင်ကိုထင်ရှားအောင်လက်တွေ့ပြတဲ့အခါအဆင်မပြေချင်တော့ပြောသလိုမဖြစ်လို့အဆက်ကွဲခဲ့ရပါတယ်။မော်တင်ကလည်းသွားဆိုင်တဲ့အလုပ်ကိုလုပ်ပါတယ်။ဒါကိုစနစ်တကျဖြစ်အောင်မကောင်းတဲ့သွားဟောင်းကိုနှုတ်ရပါတယ်။မိစေးမပေါ်ခင်ကသွားနှုတ်ရတာသိနာပါတယ်။ဒါကြောင့်မိစေးတမျိုးမျိုးရှိမှဖြစ်တော့မယ်လို့သဘောပေါက်ခဲ့တယ်။ဒါကြောင့်မော်တင်ကသူ့ရဲ့လုပ်ငန်းမှာNitric oxide နဲ့မလုံလောက်ဘူးဆိုတာကိုသိလို့ပိုဆွမ်းတဲ့ဆေးကိုရှာရပါတယ်။မော်တင်နဲ့သိတဲ့ပညာရှင်ဆရာဝန်ချားစ်ဒီဂျက်ဆင်ကအီတာကိုစမ်းပြီးသုံးကြည့်ပါလို့ခိုင်းလိုက်ပါတယ်။အရင်နှစ်ပေါင်း300ကျော်တုန်းကဆွစ်နိုင်ငံသားနာမည်ကျော်သမားတော်ကြီးနဲ့ဓာတ်ဖို့ဆရာဖြစ်တဲ့ Brussels Sess ကအီတာမှာမိဆေးဖြစ်နိုင်တဲ့ဂုဏ်သတ္တိရှိကြောင်းသိပါတယ်။ဒါမျိုးကိုပဲညှို့နဲ့အစီရင်ခံစာတစ်ခုနှစ်ခုကိုလည်း19ရာစုနှစ်ဦးကပုံနှိပ်ဖြန့်ဝေခဲ့ပူပါတယ်။ဒါပေမဲ့ဂျက်ဆင်နဲ့အီတာအကြောင်းစာရန်ရေးတဲ့လူတွေဟာဒီဓာတ်ပစ္စည်းကိုလူနာခွဲစိတ်တဲ့အခါမှာတော့မသုံးခဲ့ဘူးကြပါဘူး။မော်တင်ကတော့အီတာကိုပဲစိတ်မှဆွဲလန်းပြီးသူ့လိုချင်သလိုအသုံးပြုဖို့စဉ်းစားမိလာပါတယ်။စံသက်ကြည့်မယ်ဆိုပြီးပထမဆုံးသူမွေးထားတဲ့ခွေးကိုစံသက်ကြည့်တယ်သူခန္ဓာကိုယ်မှာလည်းစံသက်ကြည့်ပါတယ်နောက်ဆုံး1846ခုစက်တင်ဘာ30ရက်မှာလူနာကိုအီတာပေးပြီးစံသက်အောင်မြင်ခဲ့ပါတယ်ဖြစ်ပုံကအေဗင်ဖရော့စ်ကသွားကြိုက်လွန်းလို့မော်တင်စည်းကမ်းကိုဝင်လာပြီးသွားနှုတ်တဲ့အခါတက်တာအောင်ဘာပဲလှုပ်ပေးပါလို့ဆိုပါတယ်အဲ့ဒါနဲ့မော်တင်ကအီတာသုံးပြီးသွားနှုတ်ပေးလိုက်ပါတယ်မင်းစည်းပြေသွားတော့ Frost ကနာမန်းကျင်မန်းလုံးဝမသိဘူးလို့ပြောပါတယ်။ဒါထက်ကောင်းတဲ့တက်တည်လိုပါသေးသလား။မော်တင်ကတော့ငါအောင်ပြီလို့သူ့ကိုယ်သူသိလိုက်ပါတယ်။သူသွားနောက်တာအောင်မြင်တဲ့ဟုတ်မှန်ကြောင်းမျက်မြင်ကိုယ်တွေ့တက်တည်တွေလည်းရှိတယ်ဆိုပြီးနောက်တစ်နေ့မှာ Boston သတင်းစာတွေမှာပါလာပေမဲ့ဒီအကြောင်းကိုအလေးဂရုထားပြီးပြောဆိုဆွေးနွေးခြင်းမရှိကြပါဘူး။ဒါကြောင့်လူပိုသိအောင်ဖော်ပြဖို့တော့လိုမယ်လို့စဉ်းစားမိပြီးဘော့စတန်မှာရှိတဲ့မဆက်ချူးဆက်ဆေးရုံကြီးရဲ့ခွဲစိတ်ကုသဆရာဝန်ကြီးဒေါက်တာဂျွန်စီဝိုင်းကိုခွဲစိတ်တဲ့အခါမနာမကျင်အောင်သုံးဖို့ဆေးရှိကြောင်းအဲဒါကြောင့်ဆရာဝန်လေးရှေ့မှာခွဲပြမယ်ခွဲစိတ်ပြသဖို့စီစဉ်ပေးပါလို့ပြောရပါတယ်ဒေါက်တာဝိုင်းကသဘောတူလို့1846ခုအောက်တိုဘာ16ရက်နေ့မှာဆေးကြောင်းသားတွေရှေ့မှာခွဲစိတ်ပြသရပါတယ်ခွဲစိတ်ကုသတာကိုခံရမယ်လူနာကေဗာအဖို့ကိုမော်တင်ကအီတာပေးပြီးဒေါက်တာဝါရင်ကအဖို့ရဲ့ဂုတ်ပိုးကအကျိတ်ကိုခွဲထုတ်လိုက်ပါတယ်။လက်တွေ့ပြသပွဲမှာအောင်မြင်မှုရရှိခဲ့ပါတယ်။အဲ့ဒီပြပွဲအကြောင်းကိုချက်ချင်းပဲသတင်းစာတွေမှာပါလာပြီးအဲ့ဒီနောက်ပိုင်းနှစ်တွေမှာခွဲစိတ်ကုသရင်မိဇေးကိုအကျယ်ပြန့်ဆုံးသုံးဆွဲလာကြပါတယ်။အဲ့ဒီခွဲစိတ်ကုသမှုကြီးကိုပြုလုပ်ကြပြီးတဲ့နောက် မော်တင်ရောဂျက်ဆင်မှာမိစေအတွက်မတ်ပုံတင်ကြပါတယ်တလအတွင်းမှာသူတို့ရဲ့မတ်ပုံတင်ချက်ကိုလက်ခံပေမဲ့မော်တင်နဲ့ဒေါက်တာဂျက်ဆင်တို့ပြဿနာဖြစ်ခဲ့ကြတယ်မော်တင်ကလည်းသူပထမဆုံးရှာတွေ့ခဲ့တာဖြစ်တဲ့အတွက်သူသာလျှင်အကျိုးခံစား권ရှိတယ်လို့ဆိုပါတယ်ဒေါက်တာဂျက်ဆင်နဲ့အဖွဲ့ကလည်းမော်တင်ကိုအယားမသွင်းဂရုစိုက်စရာမလိုဘူးဆိုတဲ့ပုံစံမျိုးလုပ်ခဲ့ကြတဲ့အတွက်နောက်ဆုံးတရားရုံးတော်ကိုရောက်ရှိခဲ့ကြတယ်အမှန်တော့မော်တင်တွေးထင်ထားတာကသူရှာဖွေတွေ့ရှိခဲ့တဲ့ဤသည့်အတွက်အသုံးပြုခွင့်တောင်းကြတဲ့အခါညံပူဇော်ကများများရလိမ့်မယ်လို့မျှော်လင့်ခဲ့တယ်။ဒါပေမဲ့သူမျှော်လင့်တယ်လို့မျိုးဖြစ်မလာခဲ့တဲ့အပြင်တရားရုံးတော်မှာတရားရင်ဆိုင်ရတဲ့ကုန်ကြစိတ်ဟာအစ်စ်တီချွင်လို့ရတဲ့ညံပူဇော်ကထက်ကုန်ကြစိတ်ပိုများလာတဲ့အတွက်စိတ်ပြက်ပြီးငွေကြေးကျပ်တဲလာက1868ခုနှစ်အရောက်မှာအသက်49နှစ်မပြည့်ခင်မှာပဲတည်ဆုံသွားခဲ့ရှာပါတယ်။နောက်ပိုင်းမှာဤသာဟာလူတွေအတွက်အလွန်အသုံးဝင်တဲ့ဓာတ်ငွေဖြစ်ကြောင်းသိလာကြတဲ့အခါမှာတော့ဒါကိုသူအရင်တွေ့တယ်ငါအရင်တွေ့တယ်အချင်းများခဲ့ကြပါတယ်။ဘသူတွေဘာပဲစတွေ့တွေ့တာနဲ့ကဘာမှာအသုံးဝင်ကြောင်းရင်ဖော်ထုတ်နိုင်ခဲ့သူကတော့မော်တင်ပဲဖြစ်ပါတယ်။1846ခုအောက်တိုဘာ16ရက်နေ့နနက်ခင်းမှာမိဈေးကိုလက်တွေ့အသုံးချပြခဲ့တာဟာလူသမိုင်းမှာခက်တခက်ကြော်လွန်ပြီလို့ထင်ရှားစွာပြခဲ့တဲ့အချိန်ဖြစ်ပါတယ်။မော်တင်ရဲ့သင်္ချိုင်းမှာရေးထိုးထားတဲ့ကပီးစာဟာသူ့စွမ်းဆောင်ချက်ကိုဖော်ပြတဲ့အကောင်းဆုံးစာတမ်းဖြစ်ပါတယ်။မင်းစည်းရှူနီးကိုပေးတယ်အများသိအောင်လဲလက်တွေ့ပြတယ်ဒါကြောင့်ခွဲစိတ်တဲ့အခါနာရမှန်းမသိမနာတော့ဘူးအရင်ကခွဲပြီးဆိုရင်ဝေဒနာကတိတ်ပြင်းထန်တယ်ခုတော့တိတ်ပင်ပညာကဒီဝေဒနာကိုထိမ့်ချုပ်ပေးနိုင်ပါပြီကဘာပေါ်မှာလူတွေအသက်ရှင်ကြတဲ့အခါလူတယောက်စီမှာအားနည်းချက်အားသာချက်များတွန်တွဲပြီးရှိနေကြပါတယ်ဒါကိုစင်ကျင်သိပြီးကိုယ့်ကိုယ်ကိုပြင်ဆင်ကြရပါမယ်လောကကြီးမှာအသက်ရှင်တာနဲ့ဘာတစ်ခုမှအကောင်းဆုံးခြံထားပေးခဲ့နိုင်မလဲဆိုတာပဲစဉ်းစားကြဖို့ရန်တိုက်တွန်းချင်ပါတယ်။ဝိညာဉ်အသက်တာအတွက်ဆက်လက်ပြီးဖော်ပြချင်ပါတယ်။ဟေရှာယနဂတိကျမ်းအခန်းကြီး51အငယ်7မှာသင်တို့ကိုနှစ်သိမ့်စေသောသူကအခြားသူမဟုတ်ငါကိုယ်တိုင်ပေသည်သင်ရသောလူကို၎င်းမြစ်ပင်ကဲ့သို့ဖြစ်လက်တန်သောလူသားကို၎င်းသင်သည်ကြောက်ရမည်အကြောင်းအဘယ်သို့သောသဘောရှိသနည်းဖျားသခင်ဟာဖန်ဆင်းရှင်ထာဝရဖျားဖြစ်ကြောင်းကိုဣသရေလလူမျိုးများကိုဖော်ပြပြီးနှစ်သိမ့်ချမ်းသာခြင်းစိတ်ချမှုများကိုပေးသည့်သူဖြစ်ကြောင်းကိုဖော်ပြတာဖြစ်ပါတယ်။ဣသရေလတို့ရဲ့ယန္တူများဟာလည်းဖန်ဆင်းခြင်းခရသူများဖြစ်ပြီးတနည်းသောအခါမှာတည်ကြည်ကြရမှာဖြစ်ပါတယ်။ဒါကြောင့်ဣသရေလဟာယန္တူဖြစ်တဲ့ဘာဗုလုန်ရဲ့အစွမ်းနဲ့အားကြီးမှုကိုကြောက်ရွံ့မလို့ခြင်းဖြစ်ပါတယ်။ရှင်းရှင်းလင်းလင်းဖော်ပြရရင်တော့လူတို့ရဲ့မောပန်းမှုမငြိမ်းချမ်းမှုများကိုနှစ်သိမ့်စေတဲ့သူဟာတခြားသူမဟုတ်ဘူး။ဖျားသခင်ကိုယ်တိုင်ပဲဖြစ်တယ်။လူဟာတနည်းသေးရမယ့်သူဖြစ်ပြီးမျက်ပင်လိုပဲညှိုးနှွမ်းပြီးပျောက်ကွယ်သွားရမယ့်လူဖြစ်တဲ့အတွက်လူချင်းကြောက်ရံမလိုပါဘူး။လူချင်းကြောက်တယ်ဆိုတဲ့နေရာမှာဘာမဟုတ်တဲ့နေရာကြောက်နေခြင်းကိုသာပြောခြင်းဖြစ်ပါတယ်။ဒီကနေ့ဆက်မှုဆိုင်ရာထွန်းကားလျက်ရှိနေတဲ့အချိန်မှာလူတော်တော်များများဟာကွန်ပျူတာနဲ့ပတ်သက်ပြီးကြောက်ရွံ့ထိတ်လန့်မှုရှိနေကြောင်းပြောကြပါတယ်။ကွန်ပျူတာစက္ကန့်တွင်းမှာထိုင်ရင်အချို့သူများကတော့နာကျင်တိုက်ခဲခြင်းနှလုံးခုန်မမှန်ခြင်းအသက်ရှူရန်အခက်အခဲများရှိခြင်းမူးမော်ခြင်းနဲ့ကြုံကြည်ဖြစ်ခြင်းများခံစားကြရမယ်လို့ထင်ထားကြပါတယ်။အဲ့ဒီလိုလူများဟာကွန်ပျူတာများနဲ့အလုပ်လုပ်ဖို့ရန်စီးပူးကြတဲ့အခါမှာကြာရှုံးမာကိုကြောက်ရွံ့ခြင်းဖြစ်နေကြတယ်။ဒါဟာတာမန်ထက်လွန်ကဲပြီးသူတို့ဟာအထိမ့်ချုပ်မဲ့ခြင်း၊ယူသွတ်ခြင်း၊တတိလက်လွတ်ဖြစ်ခြင်းတို့ကိုခံစားရမှာကိုစိုးရိမ်နေကြကြောင်းစိတ်ရောဂါကိုဆရာဝန်တို့ကဆိုထားပါဗျ။ဒါကြောင့်အဲ့ဒီကြောက်ရွံ့မှုဟာအတိတ်ပဲရှိပါရဲ့လား။ကြောက်တတ်တဲ့အစွဲရှိခြင်းဟာအတိတ်ပဲမရှိပါဘူး။ဒါပေမဲ့သူတို့ဟာကြောက်ရွံ့နေကြပါတယ်။ကျမတို့အများစုဟာလည်းအခြားသူများရဲ့ဝေဖန်စော်ကားမှုခံရမှာကိုစိုးရိမ်နေတဲ့ကြောင်းဒီဖြစ်ရက်ကသတိပေးနေပါနဲ့ကိုယ့်ရဲ့ကောင်းကျိုးချမ်းသာဟာလူတွေရဲ့လက်ထဲမှာပဲလုံးဝတည်နေသလိုခံယူပြုမှုနေမယ်ဆိုရင်ကျမတို့အပေါ်ကိုရောရဲ့သဘောထားအမြင်ဘယ်လိုရှိမလဲဒါအပြင်လူများကိုကြောက်ရွံ့နေပြီးအထိတ်တလန့်ဖြစ်ခါဖျားသခင်ကိုယုံကြည်ကိုးစားဖို့ရဲ့မိလျော်နေချိန်မှာအရာခက်သိမ်းတို့ကိုထိမ့်ချုပ်နိုင်စမ်းရှိတဲ့ကြီးမြတ်သောအရှင်ဟာကျမတို့ကိုဘယ်လိုရှုမြင်မလဲ Prophet Hishaya garo, Ludo ye pitin weepa mugo, Jonyun chinha, my maya jabare. A jong garo, Ludo ha, nyapin lube, Nimi nyapya, madimiebe, quepio toare, the doam yabin pipare, lo, the ribe tara, would do ya chin pipare. Tomorrow ye nagane, Taura di shime, gongjo chenda ha, the king yeshu credo, the bahadi mada, dimilia, shineva me. They are to send a kumyak do salam, buying a dima, Taura piago, jongyun ye. ပညာတော်တို့၌အလျော်မွေ့လျော်သောသူသည်မင်္ဂလာရှိ၏။ကြောင်ယွန်းတဲ့နေရာမှာလည်းကြောင်ယွန်းမှုမှန်ကန်ဖို့ရန်လိုအပ်လျက်ရှိပါသည်။ထာဝရဘုရားကိုကြောင်ယွန်းခြင်းဖြင့်မင်္ဂလာရှိတဲ့အတ္တကိုခံစားကြဖို့ပြောပြပါရစေ။